မြန်မာစစ်တပ်ဟာ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးအမုန်းတရားပြန့်ပွားစေတဲ့ဝါဒဖြန့်ချီမှုအပါအဝင်စီးပွားရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေစေဖြစ်တာကြောင့်အဲ့ဒီအကောင့်တွေနဲ့တခြားစစ်တပ်နဲ့ဆက်ပတ်သက်နေတဲ့အကောင့်တွေကိုပိတ်ပေးဖို့ဗြိတိန်နိုင်ငံအခြေစိုက် Burma Campaign UK ဖွဲ့ကတောင်းဆိုလိုက်ပါတယ်Social media လေးလာသုံးသက်သူတွေကတော့ဒီလိုအကောင့်တွေပိတ်ပေးဖို့တိုင်ကြားမယ်ဆိုရင် Facebook ကပြတ်ထန်းထားတဲ့လူမှုကွန်ရက်ဆိုင်ရာဥပဒေတွေကိုချိုးဖောက်တယ်ဆိုရဲအထောက်အထားတွေပြနိုင်မှုလူတွေလို့ပြောပါတယ်အပြည့်အစုံကိုကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင
်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်ဦးကြီးမေအောင်လိုင်အပါအဝင်သူတို့ပြတ်ထန်းထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ကြောင်းအထောက်အထားနဲ့တွေ့ရှိခဲ့တဲ့အကောင့်400ကျော်ကို Facebook လူမှုကွန်ရက်ကပိတ်ပင်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့သူတို့အဖွဲ့ကစုံစမ်းသိရှိထားတဲ့စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ထိစပ်နေတဲ့ Facebook အကောင့်25ခုကိုတွေ့ခဲ့ရတယ်လို့ Britain အခြေစိုက် Burma Campaign UK အဖွဲ့ဒါရိုက်တာ Mark Farmana ကပြောပါတယ
် The Burma Campaign UK has identified around 25 Facebook pages that are still on the site
ဒီမှာစစ်တပ်နဲ့ဆက်စပ်နေတဲ့ Facebook အကောင့်25ခုရှိနေတယ်ဆိုတာကိုကျွန်တော်တို့ Burma Campaign UK အဖွဲ့ကစုံစမ်းသိရှိထားပါတယ်အပိတ်ခံလိုက်ရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တခြားအကောင့်တွေနေသူစစ်တပ်ကဝါဒဖြန့်ချိဖို့ဓမ္မမဟုတ်လည်းသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုစေဖို့အတွက်ဒီအကောင့်တွေကိုအသုံးပြုကြပါတယ်
။ဒီအကောင့်တွေကိုနောက်ွယ်ကဘယ်သူထိန်းချုပ်ထားတယ်ဆိုတာမသိနိုင်ပေမဲ့အားလုံးကပုံစံတူသတင်းတွေကိုထပ်ဆင့်ဖြန့်ချိနေတာတွေ့ရတယ်လို့သူကပြောပါတယ
်။ Some of the Facebook pages are not obviously you know it's not clear who controls them some are very obvious like you say the
မတ်တမလို့ဒီထက်ကဖွင့်ထားတဲ့အကောင့်မျိုးမှာတော့အရာရှိတွေရဲ့ပုံနေနဲ့တရားဝင်တင်ထားတာတွေ့ရပေမဲ့တချို့အကောင့်တွေကတော့နောက်ကွယ်ကဘယ်သူကထိန်းချုပ်နေရလဲဆိုတော့မသိနိုင်ပါဘူးဒါပေမဲ့ထင်ရှားတာကတော့အဲ့ဒီအကောင့်တွေမှာစစ်တပ်ရာရှိတွေကတရားဝင်ထုတ်ပြန်ထားတဲ့ပုံတွေစစ်တပ်သတင်းစာတွေမှာတရားဝင်ထုတ်ပြန်ထားတဲ့ဟာတွေကိုထပ်ဆင့်ဖြန့်ဝေနေတာတွေ့ရပါတယ
်ဒီအကောင့်တွေရှိနေတာကိုတွေ့ရခြင်းအပြင်စစ်တပ်အနေနဲ့ Facebook လူမှုကွန်ရက်ကိုတရားဝင်အသုံးပြုပြီးအရင်အပိတ်ခံလိုက်ရတဲ့အကောင့်တွေမှာလုတ်ခဲ့တဲ့ပုံစံအတိုင်းသူတို့ရဲ့ဝါဒဖြန့်ချိမှုလူမျိုးရေးဘာသာရေးမုန်းနှင်မှုတွေဖြစ်ပေါ်အောင်သွေးထိုးလုံဆုံမှုတွေဆက်လုပ်လို့ရနေသေးတယ်ဆိုတာကိုပြသနေသလိုစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေကိုလုပ်လို့ရနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါတယ်ကုလသမဂ္ဂအချက်အလက်စုဆောင်ရှာဖွေရေးအဖွဲ့ရဲ့တင်ပြချက်တွေအရစစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ထိစပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘလို့လုပ်ငန်းမျိုးမှမလုပ်သင့်ဘူးလို့ဖော်ပြထားတာကြောင့် Facebook အနေနဲ့အဲ့ဒီအကောင့်တွေကိုလည်းအရင်အကောင့်တွေနီးတူပိတ်ပစ်ဖို့လိုလားကြောင်းမှဖာမနာကပြောပါတယ်စစ်တပ်ကဖွင့်ထားတဲ့အကောင့်တချို့ကိုလက်ခံကြိုက်နှစ်သက်ကြောင်းထောက်ခံပေးထားသူ3သိန်းလောက်ရှိနေတာကြောင့်ဒီအကောင့်တွေကိုအသုံးပြုပြီးအဲ့ဒီလူတွေအကြားထိရောက်တဲ့တွေးတိုးလုံဆောင်မှုတွေအချိန်မရွေးလုပ်နိုင်တယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးဘာသာရေးမုန်းနှင်မှုတွေကြီးထွားစေမဲ့စစ်တပ်ရဲ့ဝါဒဖြန့်ချိမှုတွေကိုထိန်းချုပ်ဖို့လိုအပ်တယ်လို့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကရလာမဲ့ဝင်ငွေတွေနဲ့တိုင်းရင်းသားလူမျိုးစုတွေပေါ်ဖိနှိပ်မှုတွေလုပ်နိုင်မဲ့လက်နက်တွေလည်းမဝယ်စေလို့ကြောင်းပြောပါတယ်။အခုဘာမကပိန်းအဖွဲ့ကပြောနေတဲ့ Facebook အကောင့်တွေကိုပိတ်ပစ်ဖို့တိုင်ကြမယ်ဆိုရင် Facebook ကထုတ်ပြန်တဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်နေတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားပြနိုင်ဖို့လိုတယ်လို့ Social Media လေးလာတုံ့တက်သူကိုမြတ်သူကပြောပါတယ
်အခုဟာတွေကဒီစီးပွားရေး page လို့ပြောတယ်ပေါ့အဲ့ဒီစီးပွားရေး page ဆိုရင်တော့ဆော့ဟာဒီ Facebook ရဲ့ဒီ policy နဲ့ညှိဖို့အတွက်တော့အနည်းငယ်ခက်တယ်လို့ကျွန်တော်မြင်တယ် Facebook ကဘုံကြုံမှုကြီးမရောက်လာရင်အပါအဝင်ဒီအကောင့်တွေကိုဟုတ်ဖေရှားတဲ့အကြောင်းပြချက်ကသူတို့ကဗိုလ်ချုပ်မှုကြီးမြောင်းလိုင်းအပါအဝင်ဒီသူတို့ ਨੇ ချိတ်ဆက်နေတဲ့ page ရှိကဆော့ဆော့ဒီအင်းအချက်လက်အမှားတွေကိုလှုံ့ဆော်ရဲဒီဖြန့်ဝေခဲ့တယ်ဆိုရဲဒီအချက်လက်တွေပေါ်မူတည်ပြီးသူတို့က Facebook တွေဟာမျိုးလုပ်တာသူတို့ကတော့သူတို့ရဲ့ချမှတ်ထားတဲ့ policy ကိုချိုးဖောက်တဲ့အတွက်ဆိုရင်သူတို့ Facebook တာ
ဗိုလ်ချုပ်မှုကြီးမြောင်းလိုင်းရဲ့အကောင့်အပါအဝင်စစ်တပ်ကအကောင့်တွေအပိတ်ခံခဲ့ရတယ်ဆိုတဲ့နေရာမှာလဲ Facebook ကပြတ်ထန်းထားတဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုတဲ့အထောက်အထားတွေတွေ့ခဲ့ရတဲ့အတွက်ဖြစ်တယ်လို့ကိုမြတ်သူကပြောပါတယ်ဒါပေမဲ့စစ်တပ်ကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေတွေကိုလူ့အခွင့်အရေးချိုးဖောက်မှုနဲ့လူမျိုးရေးဘာသာရေးမုန်းနှိမ်မှုတွေအတွက်အသုံးချမယ်ဆိုရင်တော့အဲ့ဒီစီးပွားရေးလုပ်ငန်းအကောင့်တွေကိုလည်းပိတ်ပေးဖို့တိုင်ကြားနိုင်တယ်လို့ကိုမြတ်သူကပြောပါတယ
်။ဒီဆိုပြုချက်ကတော့ကျွန်တော်တို့အငင်းပွားစရာမရှိဘူး။ငင်းဖို့လည်းခက်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတက်မတော့ဟိုဘာစီးပွားရေးလုပ်ငန်းဆိုတာတွေအကောင်လုံးကကျွန်တော်တို့အများပြည်သူကဟိုဘာမှသိရှိပိုင်ခွင့်မရှိတဲ့အရာတွေဖြစ်တယ်ပေါ့။ဆိုကြတဲ့ဒီလုပ်ငန်းတွေစခဲ့တုန်းကလာဟိုကနဦးထူထောင်နေတဲ့ပတ်စံတွေအကုန်လုံးဒီကျွန်တော်တို့အများပြည်သူရဲ့အခွန်အမ်းနာတွေစောစောတယံစားတာတူးခေါ်လို့ရတဲ့ပတ်စံတွေအဲ့လိုအများပြည်သူနဲ့ဆိုင်တဲ့ပတ်စံတွေကနေပြီးတော့တို့ကဒီဟာကိုထူထောင်ခဲ့တာဖြစ်တယ်ကိုဘယ်နေရာမှာဘလို့သုံးလဲဆိုတော့တို့ရဲ့သုံးဆွဲတဲ့သုံးဆွဲငွေတွေဟာမျိုးတွေစည်ရင်းစိတ်ချုပ်အစီအစဉ်သားလိုဟာမျိုးတွေအများပြည်သူကြည့်အောင်ပုံမှန်နဲ့ထုတ်ပြန်တဲ့လို့ကျွန်တော်မြင်တယ်အဲ့လိုမထုတ်ပြန်သေးသေးကတော့ဘလို့တောင်းဆိုချက်တွေတို့ရင်ဆိုင်နေရမှာပဲပေါ့
Facebook ရဲ့တာဝန်ပေးချက်အရသုတေသနလေ့လာခဲ့တဲ့ Business for Social Responsibility အဖွဲ့ရဲ့မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကသွေးတိုးလုံဆောင်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြခဲ့သလို2020ပြည့်ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်နိုင်ဖို့လဲတိုက်တွန်းခဲ့ပါတယ်ခင်ဗျာ